အင်ဒိုနီးရှားနိုင်ငံမှာတောက်ကြနေတဲ့အထက်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသေ409ဦးရှိတဲ့အတွက်ရောဂါကူးစက်ခံရသူပေါင်း9900ကျော်ထိရှိသွားခဲ့ပါပြီ။ဒါဟာအရှိတောင်အချက်ဒေတာမှာရောဂါကူးစက်ခံမှုအများဆုံးဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံထက်အရေးတွက်ကျော်လွန်သွားခဲ့တာပါ။ဇူလိုင်လအထိလူပေါင်း36000လောက်ကိုကူးစက်နိုင်တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတယောက်ကသတိပေးကြေညာချက်ထုတ်ပြန်ပြီးနောက်တစ်ရက်မှာပဲရောဂါကူးစက်ခံရသူအရေးအတွက်အခုလိုတိုးလာတာပါ။အခုလိုယောဂကုသပြန်နေရတာဟာယောဂပိုးရှင်ရှိစစ်ဆေးနိုင်တဲ့အခြေအနေနဲ့ပါတာကြောင့်လို့ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်။ဆမိုင်းဝင်းကြီးဌာနတာဝန်ရှိသူအချစ်ဂျူလီယန်တိုကတော့ပိုးရှင်ရှိစစ်ဆေးမှုတွေထပ်တိုးလုပ်ဆောင်သွားမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ပတ်အတွင်းလူ4000ကိုစစ်ဆေးပေးရတယ်လို့တောက်ကြနေကြပြောပါတယ်။နိုင်ငံတွင်းကုသမှုတွေဆက်လက်ဖြစ်ပွားနေတယ်လို့သိဆုံးသူ920လောက်ရှိလာတဲ့အတွက်ဒါဟာအရှိအရှာမှာတရုတ်နိုင်ငံပြည်အများဆုံးဖြစ်နေတယ်လို့ယူရီယန်တိုကပြောပါတယ်။လာမယ့်ရမဒန်ဥပုသ်ကာလအတွင်းမိဘ၄ရက်ပြန်အင်ဒိုနီးရှားပြည်သူတွေအတော်လာများလာမှာကြောင့်ကုသခံရသူတွေအတွက်များလာနိုင်တယ်လို့လည်းဂျမားရီတူတေတေကပြောပါတယ်။